ยามานั่งมานั่งไงพี่ยองเลยมีด้วยนี่อะไรไม่รู้คุยเช่นนี้ตัวเด็ดลาวูกูรักทำการเนี่ยเสร็จเลยที่ด้วยเสร็จสามูรู้อันนี้จะไปรู้นั่งงานกันรุ่นยิ่งเช่นเราเองพวกเอ็มเนสตี้อินเตอร์เนชั่นแนลก็เบี้ยวสูงเลยไปเลยนั่งไงพี่ยองเลยที่เก็บไปเลยกูรักทำการเนี่ยข้างกันเราเปิดไปรู้มีอะไรอยู่รู้ฟีฟ้าอีลากูมาจิมบ้าเม่กูรักทำการรู้คุยกังสีเอ๋ต้องเสร็จจะเจอมีอย่างนี้แล้วก็มาแต่งงี้ยามานั่งงานเนี่ยปัจจัยบีรู้สิ่งข mia kulatamaga lukhun ye nyila ga matain gin kulatamaga wo pi ga de tanin la ni ga pe po ga de AI phwe chi ye chin nya jet the ma ma cha de ga chin ba ga de ywe kaw pwe re chaung kulatamaga lukhun ye kaung si ye ni ne myama nai ngan ne patat de longan nwe go ma lo at daw bu lo myu sa tin ne chaung April la ma tet la me so ya de a ni ne le chi ma de lukhun ye sain kho jet twe ne yin san ya nai ne lo AI phwe chi ga thauk pya tha ba de da chaung naw tet la me so ya de a ni ne nai ngan da ga san ngain san nyun twe ne pye wa de lukhun ye a che ni twe go lou saung la aw မြမလူခွင့်ရဲ့အခြေအနေပေါ်ကုလသမဂ္ဂရဲ့အာရုံစိုက်မှုတွေလိုအပ်နေစေပဲလို့ AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမားကအခုလိုပြောဆိုခဲ့ပါတယ
် The most important reason why we want UN engagement is the situation is
ကုလသမဂ္ဂအနေနဲ့ဆက်လက်ထိတွေ့ဆက်ဆံဖို့လိုအပ်တဲ့အရေးကြီးဆုံးအကြောင်းရင်းကတော့အခြေအနေတွေကမရေမရာဖြစ်နေတော့မှပါအခြေအနေတွေဟာရှင်းရှင်းလင်းလင်းမရှိသေးသလိုအစိုးရတက်တက်လာမယ်ဆိုပေမဲ့ဘာတွေဖြစ်လာမယ်မှလည်းမသိနိုင်သေးပါဘူး
။ဒါ့အပြင်ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တဲ့ AI ဖွဲ့ရဲ့ကြေညာချက်ထက်မှာနိုင်ငံတကာလူခွင့်ရေးစံချိန်စံနှုန်းတွေနဲ့မညီပဲလွှတ်တော်ကအတိပြုပြထမ်းလိုက်တဲ့မျိုးစောင့်ဥပဒေတွေနဲ့ပတ်သက်လို့လည်းထောက်ပြထားပြီးပြီးခဲ့တဲ့2015ခုနှစ်တနှစ်ထဲမှာလည်းမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတသိန်းဝန်းကျင်ရှိခဲ့ကြောင်းဒေသခံရဲသားတွေပေါ်ဥပဒေမဲ့တက်ဖြတ်တာလိမ်ပိုင်းဆိုင်ရာကြမ်းဖက်မှုအာရမပေါ်တာဆွဲမှုအာရမတသားတစ်စုဆောင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ဖို့တားမြစ်ပိတ်ပင်မှုတွေလိုလူခွေရချုပ်ပေါက်မှုတွေကိုလည်းမြန်မာစစ်တပ်ရောတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနှစ်ဖက်စလုံးကကျူးလွန်နေကြတာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒါပြင်လက်ရှိသမရဦးသိန်းစိန်ဆိုရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဆန့်ကျင်ပြီးတော့ဆန္ဒပြတောင်းဆိုသူတွေကိုပုံမှန်ဆက်ရှင်နဲ့ဖမ်းဆီးအရေးယူမှုတွေလည်းလှုံ့ဆော်နေတာပါ။အထူးသဖြင့်တိုင်းရင်းသားလူမျိုးစုဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေကိုလည်းအဓိကမိမောင်းထုတ်ပြထားပြီးတော့အစိုးရတဲ့အနေနဲ့ဒီလိုလူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်ရကင်တွယ်ဖြည့်ဆင်းသွားရမယ်လို့လည်းမစ္စတာတီကူမားအခုလိုဆက်ပြောခဲ့ပါတယ
် Political prisoners and other abuses you know there are ethnic areas
နိုင်ငံရေးအခြေအနေတွေတခြားလူခွင့်ရချုပ်ဖောက်မှုတွေရှိနေတယ်လို့တိုင်းရင်းသားလူမျိုးစုတွေနေထိုင်ရာဒေသတွေနဲ့တခြားနေရာတွေမှာလူခွင့်ရကိုအကောက်ွယ်ပေးနိုင်အောင်အာမခံချက်ရှိဖို့လည်းလိုပါတယ
်။ဒါကြောင့်လက်ရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုဆက်လက်တာဝန်ပေးအပ်တာလို့ဦးသိန်းစိန်လက်ထက်ကဖွင့်လှစ်ခွင့်မပြုခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲကိုလည်းလာမယ့်အစိုးရတဲ့လက်ထက်မှာဖွင့်ခွင့်ရရှိအောင်လို့ကြိုးပမ်းဖို့တွေကိုလည်းမစ္စတာတီကူမားတိုက်တွန်းသွားခဲ့ပါတယ
်။ UN Human Rights Council too
ကျွန်တော်တို့အနေနဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ကိုတက်တန်းတိုးတာတာဝန်ပေးတာတွေလုပ်စေချင်ပါတယ်။မြန်မာနိုင်ငံဆိုင်ရာယုံတယုံဖွင့်လှစ်နိုင်အောင်လဲကြိုးပမ်းစီခြင်းပါလေ
ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ် Miss ရန်ဟီလီဟာဖေဖော်ဝါရီလကုန်ကျင်းပမယ့်လူခွင့်ရေးကောင်စီညီလာခံမတိုင်ခင်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိပေမဲ့ကိုရဲကိုရာကိစ္စကြောင့်ဖြတ်ခဲ့ရပြီးဘယ်တော့ပြန်သွားမယ်ဆိုတာတော့ကုလသမဂ္ဂကပြောဆိုခြင်းမရှိသေးပါဘူး AI ဖွဲ့ကြီးရဲ့ကြေညာချက်ထက်မှာတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးမယူပဲလူငင်းချမ်းသာခွင့်ပေးတာတွေကိုလည်းထောက်ပြထားပါတယ်။မကြသေးခင်ကပဲတီးပြုတ်လိုက်တဲ့သမရတာဝန်ထမ်းဆောင်စဉ်ကလောက်ရက်တွေနဲ့ပတ်သက်လို့အရေးမယူဖို့ကင်းလို့ခွင့်ပြုတဲ့လူငင်းဆိုင်ရာဥပဒေတရားဟာလည်းနိုင်ငံတကာဥပဒေတွေနဲ့ကိုက်ညီမှုမရှိဘူးလို့ဖော်ပြထားပြီးစစ်တပ်အနေနဲ့လွှတ်တော်တွေမှာလေးပုံတပုံနေရာယူထားသလိုအဓိကကြတဲ့ကာကွယ်ရေးနယ်စပ်လုံခြုံရေးနဲ့ပြည်ထောင်ရေးဝန်ကြီးဌာနတွေကိုထိန်းချုပ်ထားတဲ့အတွက်လည်းလူခွင့်ရေးအတွက်အကာအကွယ်ပေးရမှာအရေးကြီးတဲ့လုပ်ငန်းတွေကိုအစိုးရကအုပ်ချုပ်ခွင့်မရှိတဲ့အတွက်လူခွင့်ရတိုးတက်အောင်ထိထိရောက်ရောက်လုပ်နိုင်ပါမလားဆိုတာရှင်းရှင်းလင်းလင်းမသိနိုင်သေးဘူးလို့လည်းဖော်ပြထားပါတယ်ရှင်